တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါရုရှားနိုင်ငံရဲ့ကာလရှိခေါင်းဆောင်ဗလာဒီမီယာပူတင်ကို2036ခုနှစ်အထိသမ္မတအဖြစ်ဆက်လက်ထမ်းဆောင်ခွင့်ပါဝင်တဲ့အခြေခံဥပဒေပြင်ဆင်ချက်အတည်ပြုဖို့နိုင်ငံတော်မှဲပေးခဲ့ချပြီဖြစ်ပါတယ်။ဒါပေမဲ့သူကရောလုပ်ပါမလားဆိုတာကမေးစရာဖြစ်ပါတယ်လို့ Charles Mainz ကရုရှားနိုင်ငံမော်စကိုမြို့တော်ကနေသတင်းပေးပို့ထားပါတယ်။နှစ်ပေါင်း20အာဏာရယူထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြီးခဲ့တဲ့နှစ်ထဲအကြီးမားဆုံးနိုင်ငံရေးအောင်မြင်မှုကတော့သူ့ရဲ့သမ္မတတန်ကန့်သက်ချက်ကိုပြင်ဆင်တဲ့အခြေခံဥပဒေပြင်ဆင်ရေးလမ်းဖွင့်နိုင်ခဲ့မှုပါရုရှားကောင်းဆောင်ကိုလာမဲ့ဆယ်စုနှစ်အထိအာဏာဆက်လက်ယူဖို့2020နွေရာသီမှာလုပ်တဲ့လူမှုစန္ဒခံယူပွဲကထောက်ခံခဲ့တာပါဒါပေမဲ့ပူတင်ရဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးပါဘူး
formalna
လူထုဘက်ကတော့တရားဝင်သဘောဆန္ဒပေါ်ပြပြီးပါပြီကျွန်တော်အနေနဲ့လုံမယ်မလုပ်ဘူးဆိုတာကတော့အပြတ်မပြောနိုင်သေးဘူ
းပူတင်ရဲ့အခုဆောင်ရွက်ချက်ကလက်ရှိသမ္မတတက်တန်းကုန်မဲ့2024ခုနှစ်မကုန်ခင်မှာအစိုးရအတွင်းအပြိုင်မှုနောက်သူရုကဖေရှားရမယ်အရေးတို့ကနေရှောင်ကျဉ်လိုက်တာလို့လည်းပြောကြပါတယ်ဒါပေမဲ့လည်းထင်မထားတဲ့တာဝန်သစ်တွေနဲ့အာဏာအနှင်းမှုတစ်ခုလို့နိုင်ငံရေးသုံးသပ်သူတွေကတော့ရှုမြင်နေကြပါတယ်။သမိုင်းပညာရှင်အလက်ဇီကူစနက်ဆော့ကအခုလိုပြောပါတယ်
။ The system is very much
ပြောရရင်တော့စနစ်ရဲ့အခြေခံအုတ်မြစ်လိုသူ့ကိုအလွန်အမင်းအလေးပေးထားတယ်။ဒီနိုင်ငံဟာသူ့လက်နဲ့ပုံဖော်ထားတယ်ဆိုတာကိုသူသိကုံယူတဲ့အချက်ဖြစ်ပါတယ်
။ကမ္ဘာတလွားကိုရိုနာကပ်ဘေးကရုရှားပြည်သူတွေတင်အကြီးအကျယ်ထိခိုက်သက်ရောက်တာမဟုတ်ပါဘူး။သမ္မတပူတင်အတွက်လည်းအကျွမ်းတဝင်မရှိတဲ့အခန်းကဏ္ဍတစ်ခုတည်းကိုကြရောက်သွားစေတာပါ။ကမ္ဘာခေါင်းဆောင်တဦးကကမ္ဘာဇက်ခုံဘောကနေဖယ်ပြီးနိုင်ငံရဲ့ကျန်းမာရေးပြဿနာနဲ့စီးပွားကျမှုကိုကင်တွယ်ဖြေရှင်းဖို့ဖြစ်လာပါတယ်။နိုင်ငံရေးသုံးသပ်သူဒမက်ထရီအော့ရှ်ကင်ကရုရှားဘာသာစကားနဲ့အခုလိုပြောပါတယ်။
Он поднимал Россию с колен, он ставил
သူကအမြဲတမ်းပဲရုရှားကိုကိုယ်ဖာတာထူထောင်စေတယ်။နိုင်ငံတကာစက်ခုံမှာနေပြီးအမေရိကန်ကိုတုံ့ပြန်ထိုးနှက်တယ်။လူမှုရေးရာပြဿနာတွေပင်စင်လဆာနဲ့ကျန်းမာရေးဆောင်ရှောက်မှုတွေကသူ့နယ်ဘာမှမသက်ဆိုင်ပါဘူးလို့ပြောသွားပါတယ်။ဒီနေ့အတွင်းမှာပဲကပ်ဘေးယောဂါကိုထိန်းချုပ်ကင်တွယ်မှုစီးပွားချမှုနဲ့ဘဟုကထိန်းချုပ်တဲ့အုပ်ချုပ်မှုပုံစံတွေအပေါ်မှာမကျေနပ်မှုပိုများလာတာနဲ့လေပူတင်ရင်ဆိုင်နေရတာပါပြီးခဲ့တဲ့ဩဂုတ်လတုန်းကဆိုက်ဘီးရီးယားမှာအတိုက်ခံခေါင်းဆောင်အလက်စီနဖက်နီတေလူမျိုးပါအစိတ်ခတ်ခံရတာကြောင့်ပူတင်ရဲ့အုပ်ချုပ်မှုအောက်မှာနိုင်ငံရေးလွတ်လပ်ခွင့်အကန့်အသတ်တွေနဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာပါတယ်အထူးသဖြင့်တော့ရုရှားလူငယ်တွေကြားမှာရာသက်ပန်သမရအဖြစ်ပူတင်ကိုစိတ်ဝင်စားမှုညှော်နေနေစေပါလို့သဘောထားစစ်တမ်းတွေနဲ့ဥဆောင်အတိုက်ခံတွေကပြောပါတယ်။အတိုက်ခံနိုင်ငံရေးသမားဒမက်ထရီဂတ်ကော့ကအခုလိုပြောပါတယ
်
။ပူတင်ကို2036ခုနှစ်အထိအာဏာဆက်ရှိစေချင်လားလို့လူတွေကိုတိုက်ရိုက်မေးရင်အများစုကမလိုလားဘူးလို့ဖြေကြမှာပါ။သူတို့ကဘာမှရှင်းပြစရာတောင်မလိုပါဘူးလို့ပြောသွားပါတယ်။ဖိနှိပ်ချုပ်ချယ်တဲ့ဥပဒေသစ်တွေနဲ့သမရဟောင်းတွေအတွက်ပြစ်ဒဏ်ကနေလူငိမ့်ခွင့်ပြတ်ထန်းချက်တွေရှိနေတာကြောင့်ရုရှားခေါင်းဆောင်အနေနဲ့တိတ်ပြီးအန်ဒီရဲမရှိတဲ့သဘောဆောင်ပါတယ်။အခုအချိန်မှာရုရှားနိုင်ငံရေးကိုချုပ်ခိုင်ထားသူအဖြစ်ဆက်ရှိနေတဲ့ပူတင်အနေနဲ့သူ့ရဲ့နိုင်ငံရေးအနာဂတ်ကိုအပြတ်မဆုံးဖြတ်ရသေးပါဘူး။ဒါကြောင့်2021နဲ့အလွန်ကာလမျှော်ချည်ရင်တော့နိုင်ငံအနေနဲ့မရေမရာရှိနေစေပါရှင်။